2023မှာအင်ဒိုနီးရှားဟာရှေ့တောင်အရှနိုင်ငံများအပြင်အာဆီယံရဲ့လက်ကျဥက္ကဋ္ဌနေရာကိုကမ္ဘောဒီးယားဆီကနေလွှဲပြောင်းရယူခဲ့ပါတယ်။အာဆီယံဖွဲ့အနေနဲ့ဖြည့်ရှင်းရမယ့်ဒေတာရင်းပြဿနာတွေထဲမှာဆက်နာသိမ်းထားတဲ့မြန်မာနိုင်ငံအရေးကတခြားကိစ္စတွေကိုလွှမ်းမိုးထားနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာပြည်မှာစစ်တပ်ကတိုက်ခိုက်တွေကိုနှိမ်နှင်းနေလို့လူထောင်နဲ့ခြေရာညှဉ်းပန်းနှိပ်စက်ဖမ်းဆီးခံရဓမ္မမဟုတ်သေဆုံးခဲ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အကြက်တီးကိုဖြည့်ရှင်းဖို့အင်ဒိုနီးရှားအနေနဲ့ဂရိကွေပြုပေမဲ့အာဆီယံဟာမြန်မာပြည်ပခန့်အတွက်သူ့ကလေးတိုင်းဆိုရရင်တစားကံဖြစ်ခံမှာမဟုတ်ဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဆိုပါတယ်။ဘာပြောရလဲနိုင်ငံတကာလေးလာရေးဌာနကရှစ်တောင်အရှာကြီးရကြွချက်သူအန်ဒရီကာနတ်တာလက်ကဝါကတော့အခုလိုသုံးသပ်ပါတယ်
။ you know we're only a very short period of time into
ဥက္ကဋ္ဌတာဝန်ကိုအင်ဒိုနီးရှားစတင်ထမ်းဆောင်တာကအချိန်တိုလေးပဲရှိပါသေးတယ်။ဒါပေမဲ့မြန်မာအကြက်တဲကိုဘလို့ချင်းကံမလဲဆိုတဲ့လမ်းကြောင်းချပြတာတွေကိုစတွေ့မြင်နေရပါပြီ။အကြီးတန်းအရာရှိတွေရဲ့ထုတ်ပြန်ချက်အတော်များများကိုတွေ့ခဲ့ရပါတယ်။
ပြီးခဲ့တဲ့ဇန်နဝါရီတုန်းကလည်း Davos ကကမ္ဘာ့စီးပွားရေးဖိုရမ်မှာအင်ဒိုနီးရှားရေကြောင်းရေးရာနဲ့ရင်းနှီးမြှုပ်နှံမှုဆက်ရောက်ဝင်ကြီး Luhut Bensah Panjaitan ကအီချင်းပြည်မိသူတွေကိုဥဆောင်ဝင်ပေးဖို့မြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့ဘေးဖယ်ပေးချိန်တန်ပြီးလို့တောင်းဆိုခဲ့မှုပါတယ်။အချိန်ထဲမှာပဲစစ်တပ်ကလည်းရပ်ဖက်အုပ်ချုပ်ရေးကိုအသွင်ကူးပြောင်းရေးဆိုင်ရာအကြံဉာဏ်တွေပေးဖို့အင်ဒိုနီးရှားအနေနဲ့အစ်မြတ်ဗိုလ်ချုပ်တယောက်ကိုမြန်မာနိုင်ငံကိုဆစ်လွတ်မယ်လို့အင်ဒိုနီးရှားသမ္မတဝီဒိုဒိုကပြောပါတယ်။ Hassan Institute ရဲ့ Asia Pacific လုံခြုံရေးဆိုင်ရာဥက္ကဋ္ဌ Patrick M. Cronin ကတော့အင်ဒိုနီးရှားရဲ့မြမအရေးကြိုးပမ်းမှုပေါ်အခုလိုသုံးသပ်ပါတယ
်။ I think Indonesia is serious about wanting to improve
Indonesia ဟာမြန်မာနိုင်ငံအခြေအနေတိုးတက်စေချင်လို့အလေးနဲ့ထားပြီးစဉ်းစားပါတယ်။ဒါပေမဲ့သူ့ကိုအနောက်အရှက်အဖြစ်မြင်လာမှာကိုမလိုလားတယ်လို့လိုချင်တဲ့ရလတ်နဲ့ဆန့်ကျင်တဲ့အပြုအမူတွေလှုပ်ဆောင်ရင်းလိုချင်တဲ့ရလတ်ရဲ့ဆန့်ကျင်ဘက်အခြေအနေဖြစ်လာမှာကိုလည်းမလိုလားပါဘူး။အလုံးစုံတန်ခတ်ပိတ်ဆို့အရေးယူဖို့လဲသူတို့စဉ်းစားမှာမဟုတ်ပါဘူးတွဲဆောင်ဆွေးနွေးမှုအလုံးကိုရပ်တန့်လိုက်တာကအကျိုးဖြစ်ထွန်းမယ်လို့သူတို့မယူဆပါဘူ
း1969ခုနှစ်စတင်တည်ထောင်ခြင်းကစပြီးအာဆီယံဟာအဖွဲ့ဝင်တိုင်းပြည်တွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ဘူးဆိုတဲ့မူဝါဒကိုချမှတ်ထားပါတယ်2021ခုနှစ်ဧပြီလတုန်းကမြန်မာစစ်ကောင်းဆောင်နဲ့အာဆီယံကောင်းဆောင်တွေကြားသဘောတူထားတဲ့ရန်လိုမှုတွေကိုရက်တက်ပြီးအငင်းပွားနေတဲ့တစ်ဖက်ကြားတွေးဆုံဆွေးနွေးရေးအချက်၅ချက်ပါသဘောတူညီချက်ကိုမြန်မာစစ်ဆိုးရဘက်ကအောက်ထက်ဖို့နှိကွေးနေပါတယ်။ဒါကအာဆီယံပေါ်ဖိအားတွေဖြစ်စေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဒေါ်မန်နီမောင်ထောက်ပြတာက
မြန်မာ has not
မြန်မာနိုင်ငံအနေနဲ့ဧပြီလကုန်မှာအချက်၅ချက်သဘောတူညီမှုတွေကတစ်စုံတစ်ခုကိုမှအကောင့်ထက်ဖော်နိုင်တာမရှိဘူးဆိုရင်တော့သူတို့အတွက်အကျိုးဆက်တွေတွေ့လာမှာပါ။
သမရဝီဒိုဒိုကရိုက်တာသတင်းဌာနကိုပြောကြားရမှာတော့မြန်မာစစ်အစိုးရဘက်ကသဘောတူညီချက်ကိုမလိုက်နိုင်ဘူးဆိုရင်ပြပြတသားဆောင်ရွက်သွားဖို့အသင့်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အင်ဒိုနီးရှားအနေနဲ့ဘယ်လိုပုံစံနဲ့အရေးယူဆောင်ရွက်မလဲဆိုတာကိုတော့အသေးစိတ်ထုတ်ပြောတာမျိုးမရှိသေးပါဘူးခင်ဗျာ။